လီဗျားနိုင်ငံအရှေ့ပိုင်းဘန်ဂါဇီမြို့ကဒီအမေရိကန်ကောင်စစ်ဝင်ချုပ်ယုံကိုဆန္ဒပြလူအုပ်ကြီးကအတင်းဝင်ပြီးတော့တိုက်ခိုက်ခဲ့တဲ့အတွက်လီဗျားနိုင်ငံဆိုင်ရာအမေရိကန်တပ်မတ်ကြီးနဲ့တန်ယုံဝင်တန်း3ဦးတို့တေဆုံးသွားတယ်လို့အမေရိကန်သတင်းဌာနတွေကပြောကြပါဗျ။အမေရိကန်နိုင်ငံသားတဦးစီစဉ်ရိုက်ကူးထားတဲ့ဗီဒီယိုတစ်ခုမှာတမန်တော်မိုဟာမက်ကိုလှောင်ပြောင်ထားတယ်ဆိုတာပေါ်ဒေါသထွက်သူတွေကအကြမ်းဖက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အပြည့်စုံကိုတော့ VOA သတင်းတောက်တွေရဲ့သတင်းပေးပို့ချက်တွေကိုစူးစီးပြီးကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်
။ Islamic Wali တွေရဲ့တမန်တော်မိုဟာမက်အကြောင်းရိုက်ကူးထားတဲ့ဗီဒီယိုဇာတ်လမ်းတို့တစ်ခုကိုကန့်ကွက်တဲ့အနေနဲ့ဆန္ဒပြလူအုပ်ကြီးကလီဗျားနိုင်ငံဘန်ဂါဇီမြို့ကအမေရိကန်ကောင်စစ်ဝင်ချုပ်ယုံကိုအတင်းဝင်ပြီးတိုက်ခိုက်ခဲ့တာကြောင့်တန်မတ်ကြီးနဲ့တန်ယုံဝန်ထမ်းတွေတည်ဆုံခဲ့ကြရတာပါ။ဆန္ဒပြလူအုပ်ကများလို့နဲ့အတွက်တန်ယုံဝန်ကိုစောင့်ကြံ့နေတဲ့လက်ပြားလူုံရေးတပ်ဖွဲ့တွေမထိနိုင်ပဲဖြစ်ခဲ့ရပါလေ။တိုက်ခိုက်သူတွေဟာတန်ယုံထဲကပစ္စည်းတွေကိုလူယူကြပြီးတဲ့နောက်အဆောက်အဦးကိုမိတင်ရှို့ခဲ့ပါလေ
။ Today the people are very angry because of the Prophet Muhammad. Today you know everybody think that Americans want to put the situation in a very bad situation.
တမန်တော်မိုဟာမက်ကိုထိပါဆော်ကားတာကြောင့်လူတွေကအရန်ဒေါသထွက်နေကြတာပါ။ American တွေကအခြေအနေကိုအင်မတန်ဆိုးရွားအောင်လုပ်တယ်လို့လူတိုင်းကထင်ကြပါတယ်။သူတို့ရဲ့တမန်တော်နဲ့ပတ်သက်ပြီးမဟုတ်တန်တရားပြောတာမျိုးကိုလက်ပြားတွေမကြိုက်ပါဘူး။တမန်တော်မိုဟာမက်ဟာအိုဆမာဘင်လာဒင်မဟုတ်ပါဘူး။သူဟာတခြားလူတရားမဟုတ်ပါဘူး။သူဟာကျွန်တော်တို့ရဲ့တမန်တော်ပါ။သူဟာလောကမှာအကောင်းဆုံးလူသားပါ။ဒါကြောင့်ဒီဗီဒီယိုကိုရပ်ပစ်ဖို့ကျွန်တော်တို့မှာအခွင့်အရေးရှိရပါမယ်။ဒီရုပ်ရှင်ကိုရပ်ပစ်ဖို့ကကျွန်တော်တို့ရဲ့မျှော်လင့်ချက်အမေရိကန်နဲ့ကျွန်တော်တို့ကြားကဆက်ဆံရေးဖြစ်ပါတယ်
။ဒေါသထွက်နေတဲ့ဘန်ဂါဇီမြို့ကဆန္ဒပြသူတူပြောသွားတာပါ။လီဗျားနိုင်ငံဆိုင်ရာအမေရိကန်တန်ယုံကိုအကြမ်းဖက်တိုက်ခိုက်ခဲ့တဲ့အပေါ်အပြင်းထန်ဆုံးပြစ်တင်ရှုတ်ချထားတဲ့ကြေညာချက်တစ်ခုကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟီလာရီကလင်တန်ကထုတ်ပြန်ခဲ့ပါတယ်။ဘန်ဂါဇီကတန်ယုံကိုဝင်မတိုက်ခင်နာယီပိုင်းမှာအီဂျစ်နိုင်ငံကိုင်ရိုမြို့ကအခိုင်အမာကာယံထားတဲ့အမေရိကန်တန်ယုံကိုစန္ဒပြသူတွေကကြော်ဝင်ပြီးအမေရိကန်အလံတစ်ခုကိုအစ္စလာမစ်စာတမ်းပါဘန်နာကြီးတစ်ခုနဲ့လဲပြီးတော့ချိတ်ဆွဲခဲ့ကြပါတယ်
။အနာကတယောမတဒမ်နာမစ်မရှိယာအဒမာခွေတ်အမွတ်စလီမင်းဘာအိုလ်အေဘအဝီအေဘအဝီယောဘမာအင်းန
ီနီဟာအီဂျစ်လူမျိုးတွေကနေဆင်းသက်လာတဲ့အီဂျစ်လူမျိုးတူဖြစ်နေဒီနေရာကိုကျွန်မရောက်လာတာပါကျမရဲ့မွတ်စလင်အကိုတော်တွေနဲ့သွေးစည်းညီညွတ်တဲ့ဆိုတာကိုပြသဖို့ကျမဒီနေရာမှာဆက်ပြီးတော့နေသွားမှာပါတမန်တော်မိုဟာမက်အပေါ်ရှင်တို့နိုင်ငံကဒီလိုစော်ကားတာမျိုးကိုရှင်တို့ရဲ့ဥပမာကခွင့်ပြုတာဟာရှက်ဖွယ်လို့ရပါပဲ
အစွန်းရောက်ရှေးယိုးအစ္စလာမစ်ဝါဒီတွေအများစုဖြစ်ကြတဲ့ကိုင်ရိုမြို့ကဆန္ဒပြသူတွေဟာဗိုလ်ဒူးနေ့အစောပိုင်းမှာဆန္ဒပြခဲ့ကြတာပါအဲ့ဒီရုပ်ရှင်ဇာတ်လမ်းတွေကိုအစ္စရေးနိုင်ငံဘွားအမေရိကန်နိုင်ငံသားတဦးကရိုက်ကူးထုတ်လုပ်ပြီးပြပရောက်အီဂျစ်နိုင်ငံသားကော့ပတစ်ခရစ်ယာန်ဘာသာဝင်လူနည်းစုတို့ကရန်မုံငွေထောက်ပံ့ခဲ့တာပါအင်္ဂလိပ်ဘာသာအာရဗစ်ဘာသာစကားတွေနဲ့ပြောထားတဲ့ဇလန်းကောက်နှုတ်ချက်ကို YouTube အင်တာနက်ဗီဒီယိုစာမျက်နှာမှာတင်ထားပါတယ်အငင်းပွားပွဲအမေရိကန်ခရစ်ယာန်ဘုန်းကြီးတူဦးဖြစ်တဲ့ Terry Jones ကအဲ့ဒီဗီဒီယိုကိုထောက်ခံကြော်ညာပေးနေပါတယ်သူဟာကိုရန်ကျမ်းစာအုပ်တွေကိုမီတင်ရှို့မယ်ဆိုပြီးချိန်ချောက်ခဲ့မှုတာကြောင့်2010နဲ့2011ခုနှစ်တွေတုန်းကအာဖဂန်နစ္စတန်မှာလူတွေတည်တဲ့အထိအဓိကယုံတွေဖြစ်ခဲ့မှုပါတယ်။နောက်တော့သူ့ရဲ့ဖခင်ကြောင့်မှာကိုရန်ကျမ်းစာအုပ်တအုပ်ကိုပဲမီးရှို့ခဲ့သူပါ။ဒီလိုအကြမ်းဖက်တဲ့လုပ်ရမျိုးလုပ်ရတာဟာအင်တာနက်ပေါ်မှာတင်ထားတဲ့ရန်စလှုံ့ဆော်တဲ့ဗီဒီယိုတစ်ခုကိုတုံ့ပြန်တာဖြစ်တယ်ဆိုပြီးလူတချို့ကအကြောင်းပြကြတယ်လို့ဝန်ကြီးကလင်တန်ကပြောပါတယ်။တပါးသူရဲ့ဘာသာရေးဆိုင်ရာယုံကြည်ကိုးကွယ်မှုအပေါ်မဟုတ်မတရားအပုတ်ချဝေဖန်တဲ့ဒီဝေကျက်ရှိရှိနဲ့ဘယ်လိုလှုပ်ဆောင်မှုမျိုးကိုမဆိုအမေရိကန်ပြည်ထောင်စုကပြစ်တင်ရှုတ်ချသွားမှာဖြစ်တယ်လို့ဝန်ကြီးကလင်တန်ကပြောပါတယ်အခုတည်ဆုံသွားတဲ့အမေရိကန်တန်မတ်ဟာလီဗျားနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးအဖြစ်မေလကမှခန့်အပ်ခံခဲ့ရတာပါလီဗျားနိုင်ငံမှာအရင်တုန်းကယာရူးတာဝန်နှစ်ခုထမ်းဆောင်ခဲ့ပြီးဒီမတိုင်ခင်ကအစ္စရေးအီဂျစ်နဲ့ဆော်ဒီအာရေဗျနိုင်ငံတွေမှာတာဝန်ထမ်းဆောင်ခဲ့ပါတယ်ခင်ဗျာ